နိုင်ငံရေးဆောင်းပါးတွေကိုဦးစားပေးရေးသားဖော်ပြနေတဲ့လစင်ထုတ်စတိုင်သစ်မဂ္ဂဇင်းထုတ်ဝေပိုင်ခွင့်ကတ်ကိုဆက်လက်ငားရမ်းလို့မရတော့တာကြောင့်မဂ္ဂဇင်းရက်ဆိုင်လိုက်ရပါတယ်။အကြောင်းကတော့ထုတ်ဝေခွင့်ပိုင်ဆိုင်သူကိုစပေးစစ်စစ်ရေးကဖိအားပေးတဲ့အတွက်ကြောင့်မို့သူတို့ကစတိုင်သစ်မဂ္ဂဇင်းကိုသူတို့ရဲ့ဒီမဂ္ဂဇင်းထုတ်ပိုင်ခွင့်ကတ်ကိုဆက်ပြီးငားရမ်းခြင်းမပြုတာလို့ပြောတယ်ဆိုတော့မက်တင်သီရီရဲ့ဒီမဂ္ဂဇင်းအခြေအနေအကြောင်းကိုစုံစမ်းထားတယ်ဆိုတော့အပြည့်စုံကိုပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါရှင်စတိုင်သစ်မဂ္ဂဇင်းဟာပြီးခဲ့တဲ့ဇူလိုင်လကတည်းကစပေးစီစီကထုတ်ဝေခွင့်ရယူပိတ်ထားတဲ့မဂ္ဂဇင်းတစ်ခုဖြစ်ပါတယ်ဒါပေမဲ့သူတို့ကိုဒီရှေ့2011ခုနှစ်ဇန်နဝါရီလကစပြီးတော့ပြန်လည်ထုတ်ဝေဖြတ်ချီခွင့်ပေးလိုက်ပြီးဆိုပေမဲ့ထုတ်ဝေခွင့်ပိုင်ဆိုင်သူကသူတို့ကိုဂျာနယ်ထုတ်ဝေခွင့်ကပ်ဆက်ပြီးတော့မငှားရမ်းတော့တဲ့အတွက်စတိုင်သစ်မဂ္ဂဇင်းဟာရက်ဆိုင်လိုက်ရပြီလို့အက်ဒီတာချုပ်ကိုတိုးကျော်လှိုင်းကပြောပါတယ
်စတိုင်သစ်မဂ္ဂဇင်းထုတ်ဝေခွင့်ကပ်ကကျွန်တော်တို့ပိုင်တဲ့ကပ်မဟုတ်ဘူးကျွန်တော်တို့ကငှားပြီးတော့အငှားလုပ်တဲ့ကပ်ပေါ့နော်အဲ့ဒီပိုင်ရှင်ကနေပြီးတော့ကျွန်တော်တို့ကိုဆက်လက်ပြီးတော့မငှားကျင်တော့ဘူးဆိုပြီးတော့သူ့ကတ်ကိုသူပြန်သိမ်းလိုက်တဲ့သဘောပေါ့အဲ့တော့ကျွန်တော်တို့ဆက်ထုတ်ဖို့အခက်အခဲဖြစ်သွားတာပေါ့ပြောရရင်တော့ကျွန်တော်တို့ရက်သွားပြီပေါ့သူပြောတဲ့စကားမှပါပါလဲလို့ဆိုတဲ့အခါကျတော့သူ့ကိုတဲ့စပီးစီစီကခေါ်ပြီးတော့ဖိအားပေးပါတယ်ဖိအားပေးတယ်နောက်ပြီးတော့တခုခုဖြစ်ရင်သူကဟိုကတ်ကျွန်တော်တို့ထုတ်ဝေခွင့်ကတ်ရဲ့ပိုင်ရှင်ဖြစ်နေတဲ့ကြောင့်သူကအရင်ဆုံးသူထိခိုက်မယ်ပေါ့ပြီးတဲ့အခါကျတော့တရားစွဲခံရနိုင်တဲ့ဘာညာအထိပြောတယ်လို့စပီးစီစီကသူ့ကိုပြောတယ်လို့သူကတော့ပြောတယ်ဗျဟိုစပီးစီစီကကျွန်တော်တို့ကိုခေါ်တွေ့တဲ့အချိန်မှာသူကျွန်တော်တို့နဲ့အတူလာတွေ့ဖို့ပြက်ကွက်တယ်စပီးစီစီကလည်းကျွန်တော်တို့ကို January ပြန်ပေးမယ်လို့ပြောထားပြီးသားဆိုတော့ဟိုသူကိုအဲ့လိုမျိုးစပီးစီစီကသူ့ကိုတကယ်ပဲအဲ့လိုဖိအားပေးသလားချင်းချောက်သလားဆိုတော့ကျွန်တော်တို့တိတိကျကျမသိနိုင်ဘူးပေါ့နော်
စတိုင်သစ်မဂ္ဂဇင်းဟာပြီးခဲ့တဲ့ဇူလိုင်လကအာဇာနီနေ့အတွက်အထူးထုတ်ဝေဖြန့်ချိဖို့စီစဉ်ထားပေမဲ့စောင်းမတော်တော်များများကိုစပေးစီစီရေးကဖြုတ်ချပစ်တာမို့စာဖတ်ပရိသတ်တွေကိုပြောထားသလိုမဖြစ်လာတဲ့အတွက်တောင်းမှန်လွှာတစ်စောင်ကိုစပေးစီစီရေးမတင်ပဲထုတ်ဝေလိုက်တဲ့အတွက်သူတို့ဟာ6လတတိထုတ်ဝေခွင့်ပိတ်ပင်ခံထားရတာဖြစ်ပါတယ
်ဇူလိုင်လကိုကျွန်တော်တို့ကအာဇာနီနေ့အထူးကျွန်တော်တို့ကစာမျက်နှာ200ကျော်လောက်နဲ့ထုတ်ချင်တာဒါပေမဲ့အဲ့ဒီအာဇာနီနေ့နဲ့ပတ်သက်တဲ့စောင်းမတွေနဲ့တခြားပေါ့ကျွန်တော်တို့တွဲတင်တဲ့ဆောင်ပါတွေကတော်တော်များများလေးပြုတ်သွားတော့ကျွန်တော်တို့ကစာမျက်နှာ200လောက်ကျွန်တော်တို့ထုတ်ပါတယ်။ဒါပေမဲ့အဲ့ဒီဇူလိုင်လကတော့ကျွန်တော်တို့စာမျက်နှာ140လောက်ပဲထုတ်ဖြစ်တာပါတယ်။ပြုတ်ခံရတာစာမူတွေကများသွားတော့လေ။အဲ့ဒါနဲ့ကျွန်တော်တို့ကစာအုပ်ပါသွားတဲ့အခါကျတော့ကျွန်တော်တို့ကဘာပဲပြောရောင်းစေးရမလျှော့နိုင်တဲ့အခါကျတော့ကျွန်တော်တို့ကစာအုပ်ပါသွားတဲ့အကြောင်းရင်းနဲ့ဒီလိုဟိုဖော်ပြခြင်းပေမဲ့တချို့စာမူတွေပြုတ်သွားတဲ့အတွက်ကြောင့်စာဖတ်ပရိသတ်များကနားလည်ပေးဖို့ဆိုပြီးတော့ကျွန်တော်တို့ကအဲ့ဒါလေးကိုကျွန်တော်တို့ကတောင်းမှန်လွှာလေးထည့်လိုက်ပါတယ်။ဟုတ်ကဲ့ဒီတောင်းမှန်လွှာလေးတော့ပြဿနာလည်းမတက်တော့ဘူးလေဆိုပြီးတော့ကျွန်တော်တို့ကတောင်းမှန်လွှာကိုစပီးစီစီရေးကိုမတင်ပြတော့ဘဲနဲ့ကျွန်တော်တို့သဘောနဲ့ကျွန်တော်တို့ထည့်လိုက်တာပါ။
ဒါကတော့စတိုင်သစ်မဂ္ဂဇင်းရဲ့ editor ချုပ်ကိုတိုးကျော်လှိုင်းပြောပြခဲ့တာပါရှင်။စတိုင်သစ်မဂ္ဂဇင်းဟာနိုင်ငံရေးဆိုင်ရာဆောင်းပါးတွေကိုဦးစားပေးဖော်ပြနေတဲ့မဂ္ဂဇင်းတစ်ခုဖြစ်တယ်လို့အခုလိုမျိုးထုတ်ဝေခွင့်ရပ်ဆိုင်းထားတဲ့အတွက်ပြန်ပြီးတော့ထုတ်ဝေခွင့်ဆောင်ဆိုင်ခဲ့ရတဲ့6လကျော်အတွင်းမှာရုံးခန်းငှားကားတွေ၊အလုပ်သမားစရိတ်တွေ၊ဝန်ထမ်းစရိတ်တွေနဲ့သူတို့ဟာအများကြီးအခက်အခဲနဲ့နင်းနာမှုတွေကြုံနေရတယ်လို့လည်းမဂ္ဂဇင်းတာဝန်ခံတွေကပြောပါတယ်။တကယ်တော့မြန်မာနိုင်ငံမှာမဂ္ဂဇင်းနဲ့ channel တွေဟာထုတ်ဝေခွင့်ကပိုင်ဆိုင်သူတွေကနေတစင်ပြန်လည်ငှားရမ်းပြီးတော့ထုတ်ဝေဖြန့်ချိရတာဖြစ်ပါတယ်။အထူးသဖြင့် channel တွေရဲ့ထုတ်ဝေခွင့်ကတော်တော်များများဟာဆိုရင်စစ်တပ်အကြီးအကဲဗိုလ်ချုပ်တွေနဲ့ဗိုလ်မှူးကြီးတွေရဲ့သားသမီးတွေဆွေမျိုးအတိုင်းအဝိုင်းတွေနဲ့နှိစက်သူတွေပဲရကြတာပါ။သူတို့စီကတစင်ပြန်လည်ငှားရမ်းတဲ့အခါမှာတော့နိုင်ငံရေးဆိုင်ရာသတင်းတွေနဲ့ channel တွေဟာပြဿနာမတက်ရဘူးလို့စာချုပ်စာတမ်းမှာမပါပေမဲ့ဒီလိုပြဿနာမျိုးနဲ့ကြုံရတဲ့ channel ဆိုရင်ထုတ်ဝေခွင့်ကပိုင်ဆိုင်သူတွေကchannel တွေကိုဆက်လက်ငှားရမ်းတာတွေမပြုတ်လုပ်ကြတော့ပါဘူးရှင်။